ဒီကနေ့နားဆင်ရမှာကတော့ဆက်စန်းလွင်ရဲ့ဘဝပုံရိပ်ကဏ္ဍဖြစ်ပါလေ
။ချစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်။ယာတိဥဒုကပူလုံးမကပူအိုက်နေခြင်းမျိုးမှာနေပူတဲ့ထီးမပါလမ်းလျှောက်နေရမယ့်အဖြစ်မျိုးကိုတွေးကြည့်ပါ။ချွေးတတိတိကြပြီးဘလောက်များမောပန်းနေမလဲလို့ဒီကြတဲ့ကောင်းငေကပြန်နေတဲ့ငှက်ကမထင်မမှတ်မစင်စွန့်ချတာကိုဘော်ကိုကြလာလို့ပေးကြံတဲ့အခါမျိုးမှာတော်တော်အခံရခတ်မှာပဲနော်မြမစကပုံကြားဘူးကြမှာပါတဘူဘော်တဘူစင့်မွေးပူရကင်းမောက်ဆိုတာလေဒုက္ခအခက်ခဲကြုံလာရခြင်းမျိုးအဆုံးမရောက်ခင်နောက်တစ်ခါဆက်ပြီးဆိုးကျိုးရင်ဆိုင်လာရတာကိုပြောတာပါအဲ့ဒီအဖြစ်အပျက်မနစ်သက်เสียကြုံလာရတဲ့အခါတိုင်းထင်ရဆိုင်ပြီးဖြစ်ချင်ရဖြစ်ရင်ဆိုင်ပြစ်ကြသူတွေနူရဝဲဆွဲလဲရတခိုးထောင်ဖြစ်လာရတဲ့အခါဘဝကိုတမျိုးအမြင်နဲ့အဆိုးထင်ကြတာမို့ဝန်းကျင်နဲ့တွေးဖီကြတော့တာကိုဒီအကြောင်းကိုစဉ်းစားမိလာတော့ပြောကျင်တဲ့ရင်သေးကစကားတခွန်းကမြက်သောအယူဖြူသောနှလုံးထာဝရတည်ကုန်းခြင်းဆိုတဲ့အချက်ပါပဲလူတိုင်းကတခါတရံမှာဘယ်သူမပြုတ်မိမိမှုဆိုတာကိုထဲပြီးမစင်စားပဲနဲ့သူ့ကြောင့်ငါဒီလိုဖြစ်တာမဟုတ်ရင်ဒီလိုမဖြစ်ပါဘူးဆိုပြီးပြောတတ်ကြပါတယ်။ဘာနဲ့တူတယ်လဲဆိုရင်ကိုယ့်မျက်စိမှာမျက်ချီးရှိတာကိုမသိပဲသူများကိုကြည့်ပြီးဟေးမင်းမျက်လုံးမှာမျက်ချီးတွေနဲ့ပါလားလို့ပြောနေတယ်လို့ပါပဲ။ကြည့်ပါ။ကဘာဦးအစကလူသားနှစ်ဦးချစ်ရည်တူမျှပြောခဲ့ကြတယ်လို့တစ်ချိန်မှာဥယျာဉ်အလယ်ကအသီးကိုစားဖြစ်သွားခဲ့အပြီးမှာသူမကကြွေးလို့ကျွန်တော်စားမိတာပါတယ်လေကိုသာလူလူချင်းချင်းကြိုတင်စိတ်ထဲရဲရဲတင်းတင်းယူဖို့ဆုံးဖြတ်ခဲ့တာပဲကိုစိတ်ထဲကလွှမ်းမိုးနေတဲ့ဒဇုံတရားရဲ့ချုပ်ကင်မှုဟာကိုကိုဒဇုံတစ်ခုကိုပြုတ်မိတဲ့အထိဖြစ်သွားရတာပါတခါကတူတုံစင်းညီကိုအရင်အချာအမှန်တကယ်ဖြစ်ပါရဲ့သားနဲ့မနာလိုအမုန်းပွားထားခဲ့အညို့အတေဟာကုဖခင်ကိုရင်နာကြေကွဲစေတဲ့အကိုတစုရဲ့လောက်ရရှိခဲ့ဘူးပါတယ်။သူတို့ရဲ့အတွေးမှာဒီညီငယ်ကြောင့်ငါတို့အားလုံးဟာအဖေစီကမျက်နှာတာမရတာမို့ရှင်းပြဖို့လှုပ်ခဲ့ကြတာပါ။ကာလအတော်အတန်ကြာလာပြီးတော့အစာငတ်မှုခေါင်းပါးချင်းသူတို့ဘာတိုင်းပြီးမှခရီးပြုမိသားစုရဲ့ပြဿနာဖြေရှင်းလာကြခြင်းမှာပဲ။တချိန်ကသူတို့ဖြောက်ဖြက်ခဲ့ကြတဲ့ညီငယ်ရဲ့ရုပ်သွင်းထေထေရှားရှားမြင်လာတော့ကြောက်ဒူးကတုံဒိုးတွေအကုန်ကလေးစားချီခံရပြီလို့စိတ်မှာတွေးတေရမယ်အရေးပူခဲ့ကြတာပေါ့ဒါပေမဲ့ညီငယ်ကလက်စားမချေတင်ပုံးချေလို့အပြုံးပန်းတွေဝေနေရင်အကိုတွေကသူ့ကိုဒီဘဝတွန်းပို့ခဲ့တာမဟုတ်ပါဘူးသူယုံကြည်အားကိုးတဲ့ထာဝရဘုရားရဲ့အကြံစည်သာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်မင်းတို့ရဲ့အသက်ငါလက်ထင်မှာမင်းတို့ဟာငါလက်ခုတ်ထဲကရေးတွန်လို့တွန်မှောက်လို့မှောက်လို့မချင်းချောက်ခဲ့ပါဘူးဘဝဟာနေတက်ရင်ကျင်နဲ့เสียပဲမဟုတ်လားစိတ်ထားတက်မြက်တယ်လေတချို့သောအိမ်တော်တွေကိုကြည့်ပါဦးကို့လုံရင်ဆန္ဒပြေဝါဖို့အတွက်အတုံးချခံခဲ့ရသူတွေအပေါ်မှာလူစိတ်မရှိပဲလူဘပြည့်တဲ့တနေ့မှာကိုချင်းမစာနာနိုင်ဒုက္ခတော်တယ်ဖြစ်ချင်ရဖြစ်ညှော့ပြစ်ကြသူတွေကြောင့်တဖက်လူမှာဝေဒနာဖြစ်ရတာပဲပေါ့လေတခါတခါမှာကိုဒုက္ခဆင်းရဲအကျက်ထဲတွေရောက်နေကြခြင်းသူများစီကကိုကြီးမဆမှုကိုမျော်လင့်နေမိကြမှာအမှန်ပါဒါပေမဲ့အဲ့ဒီဒုက္ခကနေလဲလွတ်ရောကိုဒုက္ခကြုံလိုက်ရတယ်လို့သူများကိုလည်းကြုံရပါစေလို့ဆန္ဒရှိနေကြသူတွေတွေ့နိုင်ပါတယ်သူများဒုက္ခရောက်နေတာကိုမဆာနာမကူညီတဲ့အပြင်မင်းဘာအပြစ်လုပ်ခဲ့ပြီလဲကဲဒီဒုက္ခတဲကနေမလွတ်မကင်းရှိနေမှတော့မင်းရဲ့ခံယူချက်အတွေးခေါ်တွေစွန့်ပစ်လိုက်ပါလားမင်းရဲ့အခက်ခဲတွေပေါ့ပါသွားမှာပါလို့ပြောတတ်သူတွေလည်းရှိတတ်ပါတယ်တကယ်တကယ်မှာအခက်ခဲပြဿနာဆိုတာရတတ်မအေးเสียရင်ဆိုင်ရမှာပါဒုက္ခမြောင်းမြောင်းလူတို့ပေါင်းလို့ဆိုထားကြတာကိုတချို့လူတွေကလည်းသူများကိုမှအပြစ်တင်ကိုဖြစ်အင်ကိုအားမရဒီဖြစ်ရဲ့ဟာကိုပြက်တနာပဲဆိုပြီးရဲရဲတိုးဝင် အာအင်ရှိသမျှရင်ဆိုင်ကြတာလည်းရှိပါတယ်။ကိုကအနေသာကြီးပါ။ဒါပေမဲ့အနေသာလို့အတာမနေပဲကို့ဝန်းကျင်အတိုင်းဝိုင်းအတွက်မှန်တဲ့အတွေးခေါ်ထက်တဲ့အမြင်တည်ကြည်တဲ့နှလုံးရေးရင့်တဲ့သဘောနဲ့စွမ်းဆောင်ခဲ့ကြလို့လေကျင်နဲ့ရတာတွေရှိခဲ့တာပေါ့။အဖြစ်တစ်ခုတတိယစရာကစီးလုံးညီညွတ်တဲ့ရွာတရွာရဲ့ရွာလေလမ်းမကိုဖျက်ပြီးယထာပြေးဆွဲဖို့စီစဉ်ခဲ့တာကိုမကျေနပ်တဲ့ရွာသူရွာသားတွေဟာရွာလုံးကျွတ်နေပါတူညီတဲ့ဆုံးဖြတ်ချက်ကိုချခဲ့ကြပြီးအကောင့်ထဲဖို့ကြပါတော့တယ်။ပထမဆုံးယထာလမ်းဖွင့်ပွဲမှာယထာလမ်းဝဲရဝဲဘက်တစ်ဖက်တစ်ချက်ကိုရှောက်လျက်ရက်လျက်နဲ့ဒါပေမဲ့ယထာကအချိန်တန်အုပ်အောဆွဲလို့ဖျက်ကျော်ခုန်မောင်းသွားခဲ့ပါပြီ။သူတို့အကုန်လုံးသဘောတူခဲ့တဲ့ဆုံးဖြတ်ချက်ကိုအကောင့်ထဲမဖော်နိုင်မလုံနိုင်ခဲ့ကြပါဘူး။အဲ့ဒီဆုံးဖြတ်ချက်ကတော့ရွာသားအလုံးယထာလန်းအလားဂျိုင်းတူယထာလန်းပေါ်လဲချအသေးခံပြကြဖို့ပါ။ဒါပေမဲ့သူတို့ရဲ့ခေါင်းထဲမှာဘယ်သူကဒီယထာတန်လန်းပေါ်အရင်ဦးဆုံးလှဲအိတ်ချမလဲဆိုတဲ့အတွေးကရှိခဲ့ပါတယ်။လူတွေဟာအဆုံးသက်အဆုံးအဖြတ်ကိုကောင်းတဲ့ရလဲခံစားကျင်ကြပေမဲ့ကိုယ်တိုင်ကအရှုံးခံရမှာကိုမလိုလားကြပါဘူး။ဘာနဲ့တူတလဲဆိုရင်လမ်းကောင်းကောင်းရှောက်လန်းကျင်ပေမဲ့ခြုံွယ်ရှင်းလင်းလမ်းခင်းရမှာကိုဝင်လေးတလို့ပဲပေါ့လေ။ဘသူကမှမလျှောက်ချင်တဲ့လမ်းပေါ်ကိုရှောက်ရရောက်ရဖို့ချွေးသွေးစတဲ့ခံခုတ်ထွင်ရှင်းလင်းလမ်းခင်းခဲ့သူတဦးတော့ရှိခဲ့ပါတယ်။သူလုံးသမျှနားမလည်ခဲ့ကြလို့သူ့ကိုအထင်လွဲအမြင်မွဲလည်းရဲ့ဆက်ရဲ့တက်ခဲကြပါတယ်ရဲ့ရဲ့ဆက်ဆက်ဖန်စီနှိပ်ဆက်လို့အရေးပြက်ရတဲ့သူ့ကိုနှောက်ရက်ခန္ဓာစိတ်နှံပင်ပန်းစေခဲ့ကြပါတယ်သူ့ကိုသူလမ်းခီးဖြစ်တယ်လို့ပြောပြီးသူ့တဘောကလူတွေကိုလက်ကမ်းကြိုနေပါတယ်လိုက်ခဲ့ပေါ့လေသူ့မှာမြတ်တော်အတွေ့အယူအဆဖြူစင်တဲ့နှလုံးသားထားခဲ့လေတော့သူ့နှုတ်ကသူ့အပေါ်ရက်ဆက်ခဲ့ကြသူတွေကိုခွင့်လွတ်တဲ့စကားပြောသွားနိုင်ခဲ့ပါတယ်။သူဟာသခင်ယေရှုဆိုသူပါပဲ။မမြဲတဲ့သေခြင်းတရားကိုလွန်ဆန်ဒုက္ခကိုခြေဖြတ်ဒုက္ခနဲ့ဖြည့်ဆွမ်းပေးခဲ့သူပါ။တကယ်တော့လူတိုင်းအပေါ်မှာမြင့်မြတ်တဲ့တွေးခေါ်ညော်မြင်မှုတွေနဲ့ကြည်လင်ရှင်းသန့်မုံမြတ်ဖြူစင်တဲ့နှလုံးသားကိုပြသွားနိုင်ခဲ့လို့ဒီကနေ့ထိသူ့အကြောင်းကိုပြောနေကြအမြဲစင်ကြင်နေကြတုံးပါပဲ။ဘဝခရီးတစ်ထောက်ခိုးဝင်ရောက်လာခဲ့တဲ့ဒီလောကထဲမှာကျင်နဲ့ဆရာနဲ့ကြည်နူးနိုင်ဖို့အတွက်မြတ်သောအယူဖြူသောနှလုံးကိုအမြဲထာဝရတည်ကုန်းနိုင်ကြပါစေလို့မေတ္တာပို့တာလိုက်ပါတယ်သောတာရှင်များရှင်လန်းချမ်းမြေကြပါစေ
လမ်းရှောင်းရည်နဲ့လမ်းပြုံးခဲ့
Your name is